ကယားပြည်နယ်မှာရှိတဲ့နှီးပညာတက္ကသိုလ်လွိုင်ကော်ရဲ့ဗမောကချုပ်ဒေါက်တာဇော်ဝင်းအောင်ကွန်ပျူတာတက္ကသိုလ်လွိုင်ကော်ရဲ့ဗမောကချုပ်ဒေါက်တာအောင်မြင်အေးနဲ့အစိုးရစစ်မှုလက်မှုသိပ္ပံလွိုင်ကော်ရဲ့အကြောင်းအုပ်ကြီးဒေါက်တာဇော်လင်းထွန်းတို့ကိုစစ်ကောင်စီကမတ်လ10ရက်နေ့မှာဖမ်းဆီးလိုက်ကြောင်းအမည်မဖော်လိုတဲ့နှီးပညာဆိုင်ရာဆရာမများအဖွဲ့ချုပ်ပြောခွင့်ရဆရာတူဦးက VOE ကိုပြောပါတယ
်လွိုင်ကော်ကနှီးပညာတက္ကသိုလ်လွိုင်ကော်ဗမောကချုပ်တော်ဝန်ထမ်းဆောင်နေတဲ့ဒေါက်တာဇော်ဝင်းအောင်ပေါ့နော်နောက်ကွန်ပျူတာတက္ကသိုလ်လွိုင်ကော်ကဗမာခကျူတာဝန်ထမ်းဆောင်နေတဲ့ဒေါက်တာအောင်မြင့်အေးပါပါတခုကအစိုးရစစ်မှုလက်မှုသိပ္ပံလွိုင်ကော်ကျောင်းဝန်ကြီးတာဝန်ထမ်းဆောင်နေတဲ့ဒေါက်တာဇော်လင်းထွန်းပေါ့နော်သူတို့တဦးကဆယ်ရက်နေ့ညနေကဟိုကြားပြည်နယ်အစည်းအဝေးရုံးမှာအစည်းအဝေးတက်ဖို့ခေါ်တော့အစည်းအဝေးတက်တတ်တာပါဒီနယ်စီမံအုပ်ချုပ်ရေးကောင်စီကဖိတ်တာလို့ပဲကျွန်တော်ကြားပါတယ်ခင်ဗျအစည်းအဝေးတက်ပြီးအဲ့ဒီအစည်းအဝေးအပြန်မှာသူတို့ကိုထိနေထားတာပါခင်ဗျညမလို့တော့ပဲနဲ့လေအဲ့လိုလေးကျွန်တော်ပဲကြားသိရတာပါ
ဒီအကြောင်းအကျိုးတွေအခုလိုဖမ်းဆီးခံရတာဟာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကကျောင်းပရဝံတဲ့တက်လာဆွဲတာကိုလက်မခံတဲ့အချက်နဲ့ဆက်ဆံနေတယ်လို့ပြောခွင့်ရဆရာကဆိုပါတယ်
အဲ့တော့ကျွန်တော်တို့သုံးသပ်နေတာကသူတို့ကိုဖမ်းဆီးမထင်သေးငယ်လွန်ခဲ့တဲ့ရက်ပိုင်းလောက်ကပေါ့နော်ကွန်ပျူတာတက္ကသိုလ်ရောနှီးပညာတက္ကသိုလ်ရောတက္ကသိုလ်တော်များများမှာတက်ကလုံလုံကြီးရသည်လာပြီးတော့နေရာကြီးတာရှိတယ်ပေါ့နော်အဲ့လိုအနေထားလာပြီးတော့နေရာကြီးတဲ့တက်ကိုအဲ့ဒီနှီးပညာတက္ကသိုလ်ပါချုပ်ကိုကွန်ပျူတာတက္ကသိုလ်ပါချုပ်ကိုသူတို့ကြောင့်မှလည်းဒီစားအတွက်တာဝန်ထမ်းဆောင်ပေးဖို့မလိုအပ်ဘူးပေါ့တော့ဒီပြန်လွတ်လိုက်တဲ့ပေါ့အဲ့လိုဖြစ်စင်ပြီးတော့ရှိတယ်ဘူးလေဟုတ်တော့ဒီဗမာခတ်တို့နှစ်ယောက်ရဲ့ကျောင်းအုပ်ကြီးတစ်ယောက်ရော CDM လုံနေရလို့ကျွန်တော်တို့မသတ်မှတ်ထားဘူးပေါ့နော်သူတို့တော့
ကျောင်းအုပ်ကြီး3ဦးစလုံးကိုအခုတော့ပုံမှန်905ကာဂျီနဲ့တရားစွဲထားကြောင်းလည်းပြောပါတယ
်အခုလည်းကျွန်တော်တို့ကြားသလောက်စွဲထားတဲ့အမှုက905ကာဂျီနဲ့စွဲတယ်ဟိုမြစ်ပြတ်တက်တူဗမာခတ်တို့ဆိုလို့ရှိရင်တော့တမှုတိုးတယ်တော်တော်109ဝါပါတယ်ပုံမှန်109ဝါပါတယ်ဆိုတော့အဟိုစစ်တပ်နဲ့ရေတာဝန်တရားနှောက်ယှက်မှုနဲ့များကြီးကိုဆွဲသလားလို့ကျွန်တော်သုံးသပ်ရတာပေါ့လေဒါလည်းကျွန်တော်တို့ဒီချကွန်ဖာဖြစ်တော့လိုက်ပြပါတယ်ဟိုသူကလောလောဆယ်တော့လိုက်ကောထောက်မှသိနေထားလို့ကြားပြရပါတယ်ခင်ဗျ24ရက်နေမှာတော့သူတို့ဂျမန်ရုံချင်းကြီးမလို့ကြားပါတယ်ခင်ဗ
ျလက်တလုံးမှာတော့ဒီအကြောင်းအုပ်ကြီးတွေပြန်လဲလွတ်မြောက်ရေးအတွက်နှီးပညာဆိုင်ရာဆရာမများအဖွဲ့ချုပ်ကကြိုးပမ်းနေကြောင်းပြောခွင့်ရဆရာကဆိုပါတယ
်ကျွန်တော်တို့လောလောဆယ်တော့ဒီနေ့ကျွန်တော်တို့လုပ်နေတာကသက်ဆိုင်ရာမိသားစုဝင်တွေစိတ်ဆက်လက်နေမိကန်ရှိနေတယ်ကျွန်တော်တို့ညီလာမှုအတွက်ကျွန်တော်တို့တောင်းပြန်နေပါတယ်နောက်တစ်ခုကတော့သက်ဆိုင်ရာကျွန်တော်တို့ပညာရေးဝန်ကြီးဌာနကအစိုးရပညာဦးစီးဌာနကစကြဝဠာမှုတို့ဒီနေ့နေ့ဒီကိစ္စပေါ်မှာတိုင်းတာကူညီဆောင်ရွက်ပေးဖို့အတွက်ကျွန်တော်ညီလာနေရတယ်ရှိပါတယ်ခင်ဗျအတက်နိုင်ဆုံးတော့သူတို့ကိုထင်းထင်းထားတာပြန်လုပ်ပေးဖို့အတွက်ကျွန်တော်တို့အဓိကစူးစမ်းတာပါခင်ဗျပြောချင်တာကတော့ဒီပြောင်းလဲနေတဲ့ဆရာဆရာတွေကိုထိတ်လန့်သွားအောင်တောက်သွားအောင်ဒါလုပ်ကြတယ်ဆိုတော့နမူနာလို့ပဲကျွန်တော်တို့မှတ်ကြည့်တယ်ပေါ့နော်။ဒါမဲ့စေတူဆရာကျမတွေလည်းတော့ကြောက်တော့မှာမဟုတ်ဘူး။ဒီကဲမှာပညာသင်ကြားနေတဲ့ဆရာကျမတွေကတာဝန်ထမ်းဆောင်နေတဲ့ဆရာကျမတွေကိုမတရားစီရင်ဆန်းစီသွားတာမျိုးလည်းကျွန်တော်တို့နေတော့ကလောကလက်ချက်နိုင်ဆောင်ရှိနေပေါ့
။ VYT ရဲ့နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအခုချိန်ထိမြန်မာနိုင်ငံမှာဖမ်းဆီးထားသူပေါင်း2045ဦးရှိသွားပြီဖြစ်ပြီး319ဦးပြန်လည်လွတ်မြောက်လာခဲ့ပေမဲ့3ဦးကိုတော့ထောင်ဒဏ်ပြစ်ဒဏ်စီရင်လိုက်ကြောင်းAABB နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းကပြုစုတဲ့စီရင်အရာသိရပါပါတယ်ခင်ဗျာ။